ချီလီမှာကျင်းပနေတဲ့ကိုပါအမေရိကဖလားဖိုင်နယ်ကိုအင်ရှင်ချီလီအသင်းနဲ့အာဂျင်တီးနားတို့ဇနီးနေ့မှာဗိုလ်လူကြမှာဖြစ်ပါတယ်။အင်ရှင်ချီလီအသင်းကတော့သူတို့ကဘယ်အသင်းကိုမှမကြောက်သလိုချန်ပီယံဖြစ်ဖို့မျှော်လင့်တယ်လို့လည်းပြောလိုက်ပါတယ်။ဒါပေမဲ့သမိုင်းမှတ်တမ်းအချက်အလက်တွေကတော့အာဂျင်တီးနားကအသာစီးရထားပါတယ်။ဖိုင်နယ်ပွဲပေါ်မှာအားကစားသမားတွေရဲ့ပြောကြားချက်တွေနဲ့ကျွမ်းကျင်သူတွေရဲ့ခံမှန်းချက်တွေကိုပြောပြပေးကြပါတယ်ခင်ဗျာ
။2015ကိုပါအမေရိကဖလားဘောလုံးပွဲကတော့ဖိုင်နယ်ကိုရောက်လာပါပြီ။ဒီကြိမ်ဖိုင်နယ်မှာဗိုလ်လူကြမှာကအင်ရှင်ချီလီနဲ့မက်ဆီဦးဆောင်တဲ့နာမည်ကြီးအာဂျင်တီးနားပါဇီးဖိုင်နယ်မှာချီလီကပီရူးကို9-2နဲ့နိုင်ပြီးအာဂျင်တီးနားကတော့ပါရာဂွေးကို6-9နဲ့နိုင်ခဲ့တာပါချီလီသင်းကောင်းဆောင်ကလော်ဒီယိုဘရာဗိုကတော့ချီလီသင်းဟာဘယ်သင်းကိုမှမကြောက်ဘူးလို့ပြောလိုက်သလိုအလဲတန်းလူမီဒောက်ကလည်းချီလီပြည်သူတွေရဲ့ဆန္ဒပြအောင်ကစားမှဖြစ်တယ်လို့ပြောလိုက်ပါတယ
် Esperemos que salgamos campeones nosotros vamos a jugar para poder lograr el sueño
ကျွန်တော်တို့ချန်ပီယံဖြစ်ဖို့မျှော်လင့်ပါတယ်ကျွန်တော်တို့ရဲ့အိမ်မက်ချီလီပြည်သူအားလုံးရဲ့အိမ်မက်တို့အကောင်အထည်ဖော်နိုင်အောင်ကစားတော်မှာပါကျွန်တော်တို့လုံးနိုင်တယ်ဆိုတာကိုပြခဲ့ပြီးပါပြီဒါပေမဲ့အာဂျင်တီးနားရဲ့ကစားရမှာဆိုတော့တိတ်တော့လွယ်မှာမဟုတ်ပါဘူးသူတို့မှာအားကစားသမားကောင်းတွေရှိပါတယ
်ချီလီနီးပြားဟော်ရီဆန်ပါယိုလီကတော့အာဂျင်တီးနားမှာကစားသမားကောင်းတွေအများပြားရှိပြီးမဲ့နှစ်သင်းစလုံးမှာအခွင့်အရေးရှိတယ်လို့ပြောလိုက်ပါတယ
်နောက်တော့ jugar contra una selección que viene en un gran momento viene
ကျွန်တော်ကစားမယ့်အာဂျင်တီးနားကအကောင်းဆုံးအနေအထားမှာရှိနေပြီးကစားသမားကောင်းတွေအများကြီးရှိပါတယ်ဒါပေမဲ့စိတ်သက်ပိုင်းဆိုင်ရာရခံစားမှုတွေကလည်းအမျိုးမျိုးတွေ့နေရတော့ကျွန်တော်တို့နိုင်မယ်ဆိုတော့ယုံကြည်မှုကလည်းပိုများလာပါတယ
်ဂိုင်းပွဲတစ်လျှောက်ချီလီက73ဂိုးအာဂျင်တီးနားက10ဂိုးတွင်းထားပြီးတော့ဂိုးအများဆုံးတွင်းတဲ့နှစ်သင်းဖိုင်နယ်မှာတွေ့ကြတာဖြစ်ပါတယ်အခုလိုတိုက်စစ်အားအကောင်းဆုံးနှစ်သင်းတွေ့ကြမဲ့ဖိုင်နယ်ပွဲပေါ်မှာမြမလက်ရည်စင်ဂိုးသမားဟောင်းကိုရင်ထွေးပြောတာကတော့
ချီလီရဲ့သူ့နိုင်ငံမှာဒီဖွားရေးသူတို့လိုချင်တယ်။အာဂျင်တီးနားကလည်းဘာဖြစ်သူတို့ရဲ့ဂုဏ်သိက္ခာသူတို့ရဲ့နာမည်ကြီးထိန်းဖို့အတွက်ချင်နေတယ်။ဘာကြောင့်လဲဝေါ်ကပ်မှာသူတို့မရခဲ့ဘူး။ဒါမှမဟုတ်ကိုပါအမေရိကလောက်မှာသူတို့ရမယ်ဆိုတဲ့ပုံရေကုန်ရေကန်းအကုန်ဖွင့်လာသားကြလိမ့်မယ်။ဖွင့်လာတာကဘုရားပြောလို့အဝါဒီအနီးတွေတန်းနေတဲ့တန်းပါလေ။အဝါဒီအနီးတွေတန်းဖို့ကအရေးမကြီးသူတို့ရဖို့ဆိုတဲ့ဂုဏ်သိက္ခာပိုင်းနဲ့ကစားလိမ့်မယ်
။ဘလုံးဝေပန်သုံးသက်သူတွေကတော့ချီလီအသင်းကိုပြိုင်ပွဲတစ်လျှောက်ချေငိန်ဆုံးလို့သတ်မှတ်ထားပြီးတော့အာဂျင်တီးနားအသင်းကတော့ဖိုင်နယ်ရောက်တဲ့ချိန်မှာအကောင်းဆုံးပုံစံရထားတယ်လို့သုံးသပ်နေကြပါတယ်။ဒီနှစ်သင်းရဲ့ခြေစွမ်းအနေထားနဲ့ဘယ်လိုအားသာချက်တွေရှိသလဲဆိုတဲ့အပေါ်မှာကိုရင်ထွေးပြောတာကတော့
ချီလီဘက်မှာကစားနိုင်တဲ့အားကပရိသတ်အားရှိတဲ့အိတ်ရှင်အား။အာဂျင်တီးနားကချီလီဖိုင်နယ်တိုင်းချိန်ငင်းငင်းလေးနဲ့ကစားကွက်တိုင်းကြံကစားမယ်ဆိုရင်အာဂျင်တီးနားရဲ့အားချီလီတက်ပါတယ်။တယောက်ချင်းဝန်းတင်းလိုက်ကောကစားရရှိတယ်ဥပမာဘရာဇီးဆိုရင်ဘရာဇီးမှာကစားနိုင်တာဆိုလို့နေမှာတယောက်ပဲရှိတယ်ကျန်တာဖြစ်တယ်လားတော့ပဲဒါပေမဲ့အာဂျင်တီးနားကကျွန်တော်မက်ဆီကဥဆောင်ပြီးကစားတယ်သူကပလေးမေကာသူ့နောက်မှာလိုက်ရမီလိုက်ကစားတယ်ဒီရှိတယ်ခံစစ်အနေနဲ့လည်းအတင်းလိုက်ဆင်းလာတယ်ကောင်တာအချက်ပြန်ပြီးလို့ပြန်ကစားလိုက်နေသူကအတင်းလိုက်ကြီးပြန်ကစားသွားတဲ့အခါကျတိတ်ချောက်ဖို့ကောင်းတယ်နောက်ဆုံးကျွန်တော်ဆီမီဖိုင်နယ်မှာကျွန်တော်တို့ပါရော်ကီကိုကစားသွားတဲ့ကစားကွက်ကတော်တော်ကြီးကိုလှလှပပကစားသွားလို့6-2ဆိုတာဆီမီဖိုင်နယ်မှာတော်တော်ကြီးဖြစ်သွားတယ်ပွဲ
။သမိုင်းမှတ်တမ်းတွေအရအာမေရိကဖလားကိုချီလီကအင်ရှင်6ကြိမ်လုခဲ့တာမှာအာဂျင်တီးနားကချီလီမြေမှာ4ကြိမ်ပိုဆွဲမှုပါတယ်။နှစ်သင်းထိပ်တိုက်တွေ့မှုမှတ်တမ်းအရတော့အာဂျင်တီးနားက58ကြိမ်နိုင်22ပွဲတည်ကြပြီးတော့ချီလီက6ကြိမ်ပဲနိုင်မှုပါတယ်။ဒါပေမဲ့ချီလီဟာအာဂျင်တီးနားကိုကိုပါအမေရိကဖလားမှာတခါမှမနိုင်ဘူးပဲ2010ကမ္ဘာဖလားခြေစစ်ပွဲမှာတခါပဲပြိုင်ပွဲမှာနိုင်ထားတာပါ။ဆိုတော့ဒီပွဲအပေါ်ကိုရင်ထွေးကရောဘယ်လိုသုံးသပ်ပါသလဲ။
ကျွန်တော်ရဲ့ချင်ရင်ချက်ကတော့ကျွန်တော်အာဂျင်တီးနားဘက်မှာကျွန်တော် 85% လောက်ကိုကျန်အာဂျင်တီးနားဘက်ကရက်တည်ပေးတာသူတို့ကစားနေတဲ့ကစားကွက်အတိုင်းပိုင်းတိုင်းကျွန်တော်ကြည့်မယ်ဆိုရင်အာဂျင်တီးနားက 85% လောက်ကိုအပေါ်ဒီမှာရှိနေပါတယ
်မတန်းတွေအစင်လာတွေအရတော့အာဂျင်တီးနားဘက်မှာရှိပြီမဲ့အာဂျင်တီးနားအသင်းနိုင်ငံတကာပွဲမှာနောက်ဆုံးဘူဆွဲခဲ့တာ1993ကိုပါဖလားမှာဖြစ်တာကြောင့်အခုဆိုရင်စူဖလားနဲ့ဝင်းနေတာ22နှစ်ရှိသွားပါပြီတကယ်လို့သာအာဂျင်တီးနားဘူဆွဲခဲ့မယ်ဆိုရင်တော့ကိုပါဖလားကို14ကြိမ်ရပြီးတော့ဥရုဂွေးနဲ့အတူအောင်မြင်ဆုံးအသင်းဖြစ်လာမှာပါချီလီအသင်းနိုင်ခဲ့ရင်တော့ဒါဟာချီလီအတွက်နိုင်ငံတကာပြိုင်ပွဲမှာပထမဆုံးအကြိမ်ဘူဆွဲတာဖြစ်မှာပါဆိုတော့အာဂျင်တီးနားကပဲ22နှစ်ကြာပျောက်ဆုံးနေတဲ့အောင်မြင်မှုကိုပြန်ယူနိုင်မလားအင်ရှင်ချီလီတွေပဲတနိုင်ငံလုံးအောင်ပွဲခံသွားကြမလားဆိုတာကတော့မလွတ်တမ်းစောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ